စကိုင်းတိုင်းမုံရွာခရိုင်ထဲကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့လယ်စင်စံပြကြေးရွာမှာဇန်နဝါရီလ18ရက်ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးပြစ်ခတ်ဖမ်းဆီးခဲ့တာမှာလူ၄ဦးသေဆုံးပြီးတော့၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါ့အပြင်လယ်စင်ကြေးရွာအရှိမြောက်ဖက်ဆက်ရက်တီရှိတဲ့တက်ကယ်ချင်းကြေးရွာကလည်းရွာလုံးကျွတ်နေပါဘေးလွတ်ရာထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
စကိုင်းတိုင်းမုံရွာခဲမှာရှိတဲ့လေစင်စံပြကြေးရွာကို January 18ရက်အင်္ဂါနေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ပြီးသူတို့ယာယီနေထိုင်တဲ့စခန်း၃ခုကိုမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။၃ဦးဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ပြီးကျန်တဦးကအပြန်အလှန်ပြစ်ခတ်ရင်တည်ဆုံတယ်လို့လေစင်ဒေသခံတို့ကပြောပါတယ်
။မင်းညနေတော့၃နာရီခွဲလောက်မှာလေစင်ဘက်ကတောလမ်းကနေပြီးတော့သူတို့ဝင်လာတာဗျ။အဲ့ရုပ်ဆောင်လမ်းကနေပြီးတော့ကားနှစ်စီးနဲ့ချသွားပြီးတော့သူတို့အဲ့ဒီတောလမ်းကနေပတ်ဝင်ပြီးကားတွေကကြလေအင်းကြီးကားနဲ့ကျွန်တော်တို့မြင်လိုက်တာ၅ပြီးဗျကိုက်ကားကြီးနှစ်စီးပါလာတယ်ဗျအားလုံးပေါင်းအင်အားတော့တရားဝန်းကျင်လောက်လို့ကျွန်တော်တို့ထင်ပါတယ်ထမ်းသွားတဲ့လူတွေကိုခေါ်ပြီးအဲ့ဒီအာစီအာစကန်းနဲ့ကိုခေါ်သွားပြီးတော့လက်ပြန်ညှို့ထုတ်ထားပြီးတဲ့ခါတော့ကြတော့ဒူးထောက်ကန်းပြီးတော့နှစ်ထင်းပြည့်သွားတယ်ဗျအဲ့ချိန်မှာအဲ့ဒီအာစီအာစကန်းကလေးကောင်လေးပြောက်ကလည်းခုခံပြည့်ရင်းနဲ့ပေါ့နော်သူတို့ကအဲ့ပြန်လည်ပြစ်ကြနဲ့မှန်းသွားတာမှန်းသွားတာကိုသူတို့စစ်ကောင်စီဘက်ကနေပြီးတော့ไอ้เกลียวโฉ่ซ้องเลยไม่ติดอูเปียเราก็มะนักก็ไล่ช่าเองนะจ๊ะมาไอ้เกลียวเดียวก็เลยตุ้ยแกเลยตัวไอ้อาซียาสกั้นบักก็บ่นี่เนาะจ่าตัวละ4รอบป่ะพั้นตัวละ4รอบลุง5รอบเลยเราก็เลยยัวได้ดุริยะก็ว่าจ่องนี่จ้ะเหรอนี่ไม่แก้กล้วยอุ๊ยเนี่ย4รอบก็ออกเสร็จพั้นตัวเลยเปียล้อเสร็จเราดินี่ตะจูไปไล่อ่ะว่า4รอบจ่าชุบมาแล้วบะนะเราก็เลยเส้นซวยเองอ่ะอู้ตีหวาลงนี่บ้านดียัวได้มาลุไม่ชี้ตลอดเพ็ดตัวนี่
တေဆုံးခဲ့သူတွေကတော့အသက်39နှစ်အရွယ်ကိုထွန်းဦးအသက်23နှစ်အရွယ်ကိုကောင်းခန့်ကျော်အသက်30အရွယ်ကိုကျော်စွာဝင်းနဲ့အသက်25နှစ်အရွယ်ကိုဝင်းသူဟိန်တို့၄ဦးတေဆုံးခဲ့ပါတယ်။ဆရာနာသိမီနောက်လယ်စင်စံပြကျေးရွာစီစစ်ကောင်စီတပ်တွေဝင်ရောက်တာဒါနဲ့ဆို12ခေါက်ရှိပြီးတော့ဖမ်းဆီးခံလိုက်ရတဲ့လယ်စင်ဒေသခံဦးရေကလည်း20ဝန်းကျင်အထိရှိလာပြီလို့သိရပါတယ်။မင်းကစစ်သားတွေအလုံးရင်နဲ့ဝင်လာတဲ့အတွက်လေစင်ရွာကရွာလုံးကျွတ်ထွက်ပြေးခဲ့တယ်လို့လေစင်ရွာနဲ့ကရက်တက်ကယ်ချင်းကျွရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။နေအိမ်ဆွထွက်ပြေးနေတဲ့ရွာသားတို့ကတော့ရွာထဲမှာလူမရှိသလောက်ဖြစ်သွားပြီလို့ပြောပါတယ်
။တက်ကယ်ချင်းရဲ့ဟိုကနေလေစင်နဲ့ဈာထားတော့အဲ့ရရောက်တဲ့မှာဖြစ်တာရ။ဒီကနေ့ရွာသားတွေတော့တော်လေးပြေးရတယ်။နေရာဆုံးပြေးရတော့ပေါ့။တော်လေးတော့ပြေးရတယ်ရွာဝါရောအထုပ်တွေဝိုးရောဒီရွာမှာဆိုရင်တော့သိမရှိတော့နှစ်ယောက်သုံးယောက်လောက်ပဲရှိတယ်တိမ်မတစ်ယောက်လောက်ပဲကျန်တော့တယ်ရွာမှာနေလောက်နေမှာစိတ်ချရည်သူကပြက်ပြက်လာပါဗျဒါပဲ3ခေါက်ရှိပြီဗျဒီဘက်မှာကြာတာသူလာလာမှုရာ3ခေါက်ပဲစကန်းချတဲ့အတိဝင်ပြီးသွားဗျသူတို့လည်းကြားလို့မပေါ်သေးလဲမရှိလို့မပေါ်တလန်လည်းရှိလို့တယ်မပေါ်အဲစကန်းကိုတန်းဝင်တယ်ဗျ
ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ထဲမှာအင်အားကောင်းတဲ့မုံရွာမျိုးတဝိုက်ကရွာတွေကိုစစ်ကောင်စီတပ်တွေအခုလိုမကြာခဏဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်။စစ်တပ်ဝင်လာတိုင်းဒေသခံတွေတေဆုံးနေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။မနဲ့မရှိတဲ့ဒီပြည်သူတွေကဒီတပ်ပြန်တို့တုတ်ပြီးရဲဆက်ဆက်ပြစ်တက်သွားတယ်ဒီစစ်ကောင်စီတို့ကျွန်တော်တို့လုံးဝမတင်နိုင်ဘူးဗျ။ကျွန်တော်တို့တက်နိုင်တယ်ဗျဒီအရေးတော်ပုံအောင်လည်းဒီကျွန်တော်တို့အနေနဲ့တိုက်ပွဲဝင်သွားမှာကျွန်တော်တို့ပြည်သူတွေမှာအဓိကတော့လက်နက်အင်အားလိုနေတာပေါ့။ဒီနေ့စင်ဒီပေါ်လက်နက်တွေကျွန်တော်အခက်ဆဲရှိတယ်ဗျ။လူငယ်အားလိုပါသူတို့ဆက်သားတယ်ဒါနဲ့ကျွန်တော်တို့မှလက်နက်မရှိဘူး။သူတို့လာတိုင်းဆက်သွားပြေးနေတာ။ကျွန်တော်တို့တေရဒီဝါးတွေဝင်တိုင်းဝင်တိုင်းတယောက်တက်သွားလိုက်မြောက်တက်သွားလိုက်ကျွန်တော်တို့အသက်ခံနေကြ
။စစ်တပ်တွေဝင်လာလို့ထွက်ပြေးနေကြရတဲ့လေစင်ကျေးရွာဒေသခံတွေရောတက်ကယ်ချင်းကျေးရွာဒေသခံတွေပါခုချိန်ထိနေရမပြန်ရဲကြသေးပါဘူး။မုံရွာမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့မုံရွာမှာညနေ 9:00 နောက်ပိုင်းအရေးပေါ်ကြမ်းမာရေးကိစ္စကလွဲလို့ပြည်သူတွေအပြေမထွက်ဖို့ကိုမြစ်တမ်းရပ်ခံထားပါတယ်ရှင်။